ကွန်ဝဲကယောဂကုသမှုတွေတိုးနေတဲ့မြန်မာနိုင်ငံမှာယောဂပိုးရှိမရှိတရားဝင်ခွင့်ပြုချက်မရဘဲစစ်ဆေးပေးနေသူတွေကိုအာဏာပိုင်တွေအရေးယူတည်ပြီးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါ။ယောဂကုသမှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်မြန်မာနိုင်ငံနေရာတချို့မှာတရားဝင်ခွင့်ပြုချက်မရှိဘဲကိုဝဲယောဂကုသမှုရှိမရှိစစ်ဆေးပေးနေတာတွေယောဂပိုးစစ်ဆေးရမှာအသုံးပြုတဲ့ပစ္စည်းတွေကိုရောင်းချပေးနေတာတွေကိုအာဏာပိုင်တွေကစတင်အရေးယူနေတာဖြစ်ပါတယ်။ရန်ကုန်တိုင်းပေါ်တထောင်မြို့နယ်မှာလည်းတရားဝင်ခွင့်ပြုချက်မရှိဘဲအခကျင်းငွေယူပြီးယောဂပိုးရှိမရှိအိမ်တိုင်းရာရောက်စစ်ဆေးပေးနေသူတို့ကိုဖမ်းဆီးအရေးယူထားတယ်လို့မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးစိန်တောင်းကပြောပါတယ်
။အဲဒီတရားမဝင်ဒီကျွန်တော်တို့မြို့နယ်ထဲမှာဒက်စကင်းနဲ့စစ်ဆေးပြီးတော့မှဟိုဟာလုပ်နေတာရှိတယ်ပေါ့ငွေကြေးယူပြီးတော့မှလုပ်နေတာရှိတယ်။အဲသူတိုင်းချမ်းမာကြီးကလည်းညွှန်ကြားတယ်ပေါ့နော်။အဲတန်စီရေယူပေးဖို့ကျွန်တော်တို့လာပြီးတော့အဲဆွနေတာပေါ့ဆွနေတဲ့ခါကျွန်တော်ကဒီမြန်မာနိုင်ငံရဲတို့အဲခြားဒီလိုအပ်တဲ့ပုံကူတွေနဲ့ပေါင်းစပ်ပြီးတော့မှစီမံပေးတဲ့သဘောပါဗ
ျခွေပြုချက်မရှိဘဲစစ်ဆေးပေးသူကိုတော့မြို့နယ်ပြည်သူ့ကျန်းမာရေးဦးစီးမှုကတရားလိုပြုတ်လုတ်ပြီးတဘာဝဘဲအန်ဒီရဲ့စီမံခန့်ခွဲမှုဥပဒေအရအမှုဖို့အရေးယူထားတယ်လို့လည်းဦးစိန်တောင်းကပြောပါတယ်တည့်ရက်ပိုင်းမှာပဲကိုဝိဒ်ရောဂါကူးစက်မှုတွေတိုးလာနေပြီးထိုင်းနိုင်ငံသားတချို့မှာပါကူးစက်မှုတွေကြုံနေရတဲ့ရှမ်းပြည်နယ်အရှေ့ပိုင်းတိုက်ချီလိုင်းမြို့နယ်မှာလည်းကျန်းမာရေးဌာနကတရားဝင်အသိအမှတ်ပြုမထားတဲ့ရောဂါပိုးစစ်ဆေးတဲ့ပစ္စည်းတွေကိုရောင်းချနေတာကြောင့်အရေးယူတာတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ထိုင်းနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေပြီးတရားဝင်ရောတရားမဝင်ပါဝင်ထွက်သွားလာမှုတွေရှိနေတာကြောင့်ဥပဒေမဲ့လောက်ရတွေရှိနေတယ်လို့လည်းတိုက်ချီလိုင်းမြို့နယ်ကစေယောင်အောင်ကြည်ဒေါက်တာခင်ကျော်ကပြောပါတယ
်တကယ်ကြဒီမှာကနေနေဇက်ကဟိုဘက်ဒီဘက်ကအဲတော့အောက်လန်းဆိုတာကြီးနေတာဟုတ်ပေါ့နေပေါ့နေတဲ့ခါကျတော့ဒီဒီဒီဒီဟိုတရုတ်နယ်ရောလာအိုနယ်ရောထိုင်းနယ်ရောပေါ့နော်ကျွန်တော်တို့ဒီအချက်အချက်တွေတွင်ရပေါ့နော်အဲ့လိုရှိနေတဲ့ခါကျတော့အဲ့ဒါတွေကတော့ရှိပုံမှန်တည်းကတော့အခုပြောလို့ပေါ့ quality စိတ်မချတဲ့တက်စီအဲ့လိုရောင်းဝယ်လာတကယ်ရှိရင်တော့ကျွန်တော်တို့အကြည့်ယူရပါမယ်ယူဖို့ယူရမယ်
မြန်မာနိုင်ငံမှာကိုဝိဒ်ရောဂါကူးစက်မှုတွေထိန်းချုပ်ဖို့အိမ်ပြေမထွက်ရအမိန့်ထုတ်ထားသလိုပြည်တွင်းပြည်ပခိတွာလာမှုတွေအပါအဝင်တွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးအတီးပြုတ်လူနာတွေနဲ့ထိတွေ့ဆက်ဆံသူတွေတန်တရာရှိသူတွေကိုယောဂါပိုးရှိမရှိစောင့်ကြည့်စစ်ဆေးပေးနေပါတယ်။ဒါပေမဲ့လည်းယောဂါပိုးရှိမရှိပြင်ပမှာစစ်ဆေးဖို့ကြိုးပမ်းသူတွေလည်းရှိနေတာပါ။အစိုးရရုံးဆိုင်ရာနေပြည်တော်နယ်မြေမှာတော့လူတို့ကြမှာရေပြဿနာကြောင့်တွေ့ရချိန်မှာဥပဒေမဲ့လောက်ရတွေမဖြစ်အောင်တတိပေးထားတယ်လို့လဲနေပြည်တော်နယ်မြေပြည်သူ့ကြမှာရေဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနစိုးကပြောပါတယ်တရားဝင်ခွင့်ပြုချက်မရှိဘဲစမ်းသပ်စစ်ဆေးမှုတွေကြောင့်နောက်ဆက်သွဲဆိုးကျိုးတွေကြုံနိုင်တယ်လို့လဲပြောပါတယ
်โอเคအဲ့ဒါကျွန်တော်နေပြည်တော်မှာလည်းအဲ့ဒီလိုမျိုးဖြစ်မှာဆိုတဲ့အတွက်ကျွန်တော်ဒီစီဝါရောင်းချတဲ့တိုင်နဲ့ကျွန်တော် network တွေမှာအကုန်တတိပေးထားပါတယ်ဒါဆိုဒီဥစ္စာကဟိုကျွန်တော်တို့ false negative ပေါ့နော်တကယ်ယောဂရှိရတာနဲ့ယောဂမရှိဘူးလို့ပြလိုက်ပြီးလို့ရှိရင်အဲ့ဒီကူကတည်ပြီးတော့တခြားဟိုဒီနဲ့ဖြစ်တဲ့လူကကူးဆက်သွားမှဖြစ်တဲ့အတွက်အဲ့လိုမျိုး test case တွေကတော့မတုံးနေပါဘူးဗျကျွန်တော်တို့မှာဟိုစေဝါဥပဒေလည်းရှိပါတယ်တပည့်ကျွန်တော်တို့ဒီအမျိုးသားစေဝါဥပဒေလည်းရှိပါတယ်စေဝါဥပဒေရာဒီ FDA အပူမရှိလို့ရှိရင်ဒီပစ္စည်းကရောင်းချပိုင်တော့မရှိပါဘူးအဲ့ဒါကျွန်တော်တို့ဥပဒေရာရေးယူပါပါတယ်
မြန်မာနိုင်ငံမှာကိုဝိဒ်ရောဂါပိုးရှာဖွေစစ်ဆေးရမှာအသုံးပြုတဲ့ပျက်စီးတွေကိုတော့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကသာတင်သွင်းနေတာဖြစ်ပြီးပေါက်ကလစ်ကလုပ်ငန်းတွေကိုခွင့်ပြုမထားပါဘူးကျန်းမာရေးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဝိဒ်ရောဂါကူးစက်မှုကြောင့်တေဆုံးသူ 2,000 ကျော်နဲ့ကူးစက်သူ 3,000 ကျော်ရှိနေပါတယ်ရှင်ကျွန်မအကနွန်ပါ VOA အတော်သတင်းပေးပို့တာဖြစ်ပါတယ်